ကိုဗစ်-19ကပ်ရောဂါကာလအတွားလာတဲ့ကန့်သတ်ထားစီမှာမလေးရှားရောက်မြန်မာတချို့နေဆက်တွေကိုတရားမဝင်ဖြတ်ကျော်ပြီးနေရပြန်ဖို့ကြိုးစားရမှာကော့တောင်းမြို့မှာဖမ်းဆီးခံလိုက်ရတဲ့သတင်းကိုပြောပြပေးပါမယ်။ကျမမအေးမှာပါမလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေသူတွေကပ်ရောဂါကာလမှာမြန်မာတန်ရုံးအကူအညီနဲ့နေရပြန်ဖို့ကြိုးစားနေပြီမဲ့အဆင်မပြေသေးပဲဖြစ်နေချိန်မှာ ကိုနီကိုဟန်နဲ့မြန်မာနိုင်ငံကိုတရားမဝင်ပြန်လာနေကြတာပါဒီလိုပြန်လာနေကြသူတွေတဲကဆက်ရှိဦးကိုတော့ဒီအပိုင်းအတွင်းမှာပဲကော့တောင်းမြို့မှာအာဏာပိုင်တွေကဖမ်းဆီးမိခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကပြောပြပါဗျာအူရီလောက်ကတည်းကမလေးရှားညီလေးတို့ပြည်နယ်ပြန်လာတယ်ထိုင်းရင်တစ်ဆက်ပေါ့ဟုတ်ကဲ့ကွဲစားချ ကတော့အေးငယ်ချီစီရောရက်ကွက်မှလာဖြစ်တယ်။ပုံမှန်ဗောဓရမှလာဖြစ်တယ်။ဒီချီစီရက်ကွက်မှကနှစ်ယောက်ဆင်းတယ်။ဒီနဘုတ်ပြင်းနောက်မရောက်ခင်ယွာမှက၄ယောက်ဆင်းတယ်။၁၂ယောက်ကျန်တယ်။၁၂ယောက်ကဒီပွဲဒီဒီကားနဲ့ဒီနဘုတ်ပြင်းစစ်စေးကိမ်းမှာမိနေကြတာ။ဒီလာမိမှာဖြစ်လာပြီဆိုတော့မခံနိုင်တော့ဘူးလေ။အလုံးမှလည်းညနေနီလာချိတ်ဆိတ်ပြီးတော့သူတို့ကလာကြတာပေါ့အဲ့လို
ကာယောဂါကာလမလေးရှားနိုင်ငံမှာလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်မြန်မာနိုင်ငံသားတွေပါအလုပ်လက်မဲ့ဖြစ်နေကြရတာဒီကြောင့်တရားမဝင်နေထိုင်နေသူတွေရောတရားဝင်အလုပ်လုပ်ကင်နေသူတွေပါနေရပ်ပြန်လို့ကြောင့်မြန်မာတန်ရုံကိုဆက်သွယ်အကြောင်းကြားထားပေမဲ့လည်းမလေးရှားအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတဲ့ကာလကြာမြင့်လာတာနဲ့အမျှနေထိုင်စားသောက်ရေးအခက်ကြုံလာရသူတွေလူမောင်ခိုရီရဲ့အကူအညီနဲ့ပါနေရပ်ပြန်ဖို့ကြိုးစားလာကြတာပါကဲယောဂါကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတချို့ကိုကိုကိုအဆုံးစီရင်တဲ့တရင်တွေလည်းထွက်ပေါ်နေတာကြောင့်နေရပ်ပြန်လူတွေအတွက်နှစ်နိုင်ငံတာဝန်ရှိသူတွေအများဆုံးစီစဉ်သင့်တယ်လို့လည်းဦးမိုးဝေကပြောပါတယ
်ညီနိုင်နေတော့ပုံစံနဲ့ကျွန်တော်တို့ဒီကြောင်းပြတ်ချစ်တစ်ခုတော့တော့မလုံလောက်ဘူးဗျပြီးနောက်တစ်ခုကလည်းဒီ quality စင်တာတွေထားဖို့နေရာခက်ခဲရှိတယ်ဆိုတော့ကြောင်းပြတ်ချစ်တစ်ခုတော့မလုံလောက်ဘူးဗျဒါကတော့ဒီမှာရွေးပြတဲ့အများကြီးရှိရလုံပေါင်းသိန်းနဲ့ရှိဆွေမုန်းနဲ့ဖွဲ့စည်းလေးမှာကုညီတောင်းရဟောလုံပေးမှာပဲကုပေးမှာပဲအဲမှာဘိုလ်ကွင်းပါရင်မှာလှုပ်ချလို့ရတာပဲအဲ့လိုမျိုးတွေရှိတယ်ဒီရင်ပေးထားလာလဲအများကြီးဖြစ်နေပြီဒီလို8000ကျော်ရှိတယ်လှုပ်နေကြတာကိုကလာနေချီကြနေပြီအခုချိန်ကြီးကိုတော့ပြန်မခေါ်နိုင်သေးဘူးဆိုတော့သူတောင်းဆိုလာတဲ့ခွေရေးလေးကတော့တတ်နိုင်ဆိုတော့ဖန်တီးပေးဖို့လိုပေါ့အခုကဘယ်လိုဖြစ်နေလဲဆိုတော့လက်လို့ဆိုပဲပုံစံမျိုးနဲ့ထားထားပြီးတော့အာပြင်ရင်ပြင်ရင်နဲ့ရှင်ပုံစံမျိုးဖြစ်နေတယ်ဗျ။အဲအဲ့ဒါလေအများကြီးကျွန်တော်တို့မှလုံကမလည်းတနေ့နဲ့တနေ့ခက်ခဲတွေဖြစ်လာပြီးတော့အခုတော့မှ4ယောက်10ယောက်ကိုဘာမှမကူတက်ပြောလို့ဒီအဲ့ဒီမျိုးဖြစ်လာပြီးတော့ဒါဆူရည်ကြဲဖြစ်လာတယ်။ကြာလာနဲ့အမြန်သူတို့ရဲ့စိတ်ပြီးစီးမှုလေသူတို့ရဲ့ဆောင်းဝန်းနေရေးတွေသူတို့စိတ်ပြည့်စက်ရလေဖြစ်ခဲလာပြီးတော့သူတို့ကောင်သူတို့ဆုံးသီးတာမျိုးဖြစ်လာနိုင်တယ်။ဒီထက်လည်းဆိုးရွားလာဖို့ရှိ
ကဲယောဂကူးဆက်မှုထိ ंछ ုံမှုအသွာလာတွေကတ်သက်ထားချိန်မှာနေရပြောင်းရင်သူတွေများလာတာနဲ့အမျှလူမောင်ခုံမှုတွေလည်းပိုများလာတယ်လို့လည်းအလုံသမားရေးလှုပ်ရှားနေသူတွေကပြောပါတယ်အခုဖမ်းမိခဲ့တဲ့မြန်မာနိုင်ငံသား18ယောက်ကိုတော့ကော့တောင်းမြို့မှာစောက်ကြည့်ရေးစင်တာမှာတပ်ဖွဲ့ရဲ့ပြည်အောင်နေထိုင်ပြီးယောဂကင်းချင်းနေဆိုရင်တော့နေရပြောင်းခွင့်ရကြမှာပါဒါပေမဲ့လည်းသူတို့ကိုခေါ်လာတဲ့ကာသမားတွေကိုတော့စောက်ကြည့်ရေးစင်တာမှာတပ်မတ်ရဲ့ပြည်တဲ့အထိနေထိုင်ပြီးရင်တော့အနာပိုင်တွေကအမှုဖွင့်အေးအေးယူသွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။